မြန်မာနိုင်ငံကူးလက်မှတ်တွေမှာဗီဇာတုံးအတုတွေလုတ်ပေးနေတဲ့မြန်မာနိုင်ငံသားပွဲစားတအုပ်ကိုနိုင်ငံကူးလက်မှတ်တွေနောက်ထိုင်းမြန်မာတစိ့အတုတုံး20ကျော်နဲ့အတူထိုင်းလူဝင်မှုကြီးကြပ်ရေးအာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ်။ VOA ထိုင်းခြေစိုက်သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံနကွန်ဖနုံခရိုင်စံဖန်မြို့မှာနေထိုင်နေတဲ့မြန်မာနိုင်ငံသားအသက်40အရွယ်မျိုးထွေးကိုထိုင်းလူဝင်မှုကြီးကြပ်ရေးအဖွဲ့ကမတ်လ10ရက်နေ့ကဖမ်းဆီးခဲ့ကြောင်းထိုင်းလာဝကအရာရှိတွေကမတ်လ17ရက်နေ့မှာသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်။မျိုးထွေးနေထိုင်နေတဲ့အခန်းအတွင်းကိုစစ်ဆေးရမှာတော့တပ်တေကန်ထိုင်းနဲ့မြန်မာတစိ့တုံးအတုပေါင်း20ကျော်နဲ့ဗီဇာတုံးအတုသူ့ဗီဇာမြန်မာနိုင်ငံကူးစာအုပ်တွေအပြင်မြန်မာနိုင်ငံကူးစာအုပ်အစ်တွေကိုပါဖမ်းမိခဲ့တာပါ။ဒါအပြင်အလုသမားတွေအတွက်ထိုင်းနိုင်ငံဘန်ကောက်မြို့မြန်မာတန်ယုံကထုတ်ပေးတဲ့စာအုပ်တွေကိုပါတွေ့ရှိခဲ့ရကြောင်းဘန်ကောက်မြို့မှာပြုလုပ်ခဲ့တဲ့ထိုင်းလာဝကရဲ့သတင်းစာရှင်းလင်းပွဲမှာထုတ်ပြန်ပြောဆိုသွားပါတယ်။အခုလိုဖမ်းဆီးနိုင်ခဲ့တာဟာမြန်မာနိုင်ငံသားတွေရဲ့တိုင်ကြားချက်အရဖြစ်ပြီးဗီဇာအထုလုပ်နေတဲ့ပွဲစားတရားခံမျိုးထွေးဟာထိုင်းနိုင်ငံအတွင်းနေထိုင်နေကြတဲ့မြန်မာနိုင်ငံသားတွေရဲ့နိုင်ငံကူးစာအုပ် passport visa တက်တန်းတွေကုန်တဲ့အခါမှာတန်ယုံကိုသွားကြရမလို့ပဲသူကနေတဆင့်လုံဆောင်ပေးနေတာဖြစ်ပါတယ်။ဒီဗီဇာတုံးအတုတွေကိုကင်ဆောင်ထားတဲ့မြန်မာရှစ်ပြောင်းလို့သမားတွေဟာထိုင်းလာဝကရုံမှာရက်90သုံးလတစ်ချိန်မှာတက်တန်းတုံးမှုတွေလက်မှတ်ထိုးရတာတွေလုပ်ရပါတယ်။အဲ့ဒီအချိန်မှာသက်ဆိုင်ရာဝန်ထမ်းတွေကစစ်ဆေးတဲ့အခါမှာတော့အတုတွေမှတိသွားခဲ့ပြီးမြန်မာနိုင်ငံသားတွေဟာဗီဇာတုံးအတုမှုနဲ့တရားဆွဲဆိုခံခဲ့ရပါတယ်။ဗီဇာတုံးအတုတွေလုတ်ပေးနေတဲ့ပွဲစားကိုဖမ်းဆီးခဲ့ပုံကိုလည်းလာဝကအရာရှိကပြောပြပါတယ်။ဗီဇာတုံးအတုတွေလို့သင်္ကန်းမကင်းဖြစ်နေကြတဲ့မြန်မာနိုင်ငံသား6ဦးကထိုင်းနိုင်ငံဘန်ကောက်မြို့မှာရှိတဲ့မြန်မာတန်ယုံကိုအကြောင်းကြားတိုင်ကြားခဲ့ပြီးတဲ့နောက်တန်ယုံအရာရှိရဲ့တောင်းဆိုတင်ပြချက်အရထိုင်းလာဝကကဒီအမှုကိုစုံစမ်းစစ်ဆေးခဲ့ရမှာဗီဇာတုံးအတုတွေဆိုတာကိုစစ်ဆေးတွေ့ရှိခဲ့ပြီးတဲ့နောက်ဆက်လက်ဖော်ထုတ်ခဲ့တာပါ။ဒီနောက်တရားခံဗီဇာပွဲစားကိုလည်းဖမ်းဆီးခဲ့ပါတယ်။တုံးအတုလို့သူမျိုးထွေးကိုဖမ်းဆီးနိုင်ခဲ့တဲ့အပြင်နောက်တရားခံတဦးဖြစ်တဲ့အသက်39နှစ်အရွယ်ကိုကျော်ဆိုသူကိုလည်းစမစခွန်ခရိုင်ပြည်မှာဖမ်းဆီးနိုင်ခဲ့ပါတယ်။ဗီဇာပွဲစားတွေဟာမြန်မာနိုင်ငံသားတွေရဲ့နိုင်ငံကူးစာအုပ်မှာထိုင်းဗီဇာနဲ့အလုပ်လုပ်ခွင့်လက်မှတ်ဝဘာမစ်စာအုပ်တွေအတွက်မြန်မာငွေနဲ့ဆိုရင်12သိန်းဘတ်ငွေနဲ့ဆိုရင်တော့2000ခွဲအထိအခကျင်းငွေယူပြီးလုပ်ပေးနေတာပါ။အခုဆိုရင်တော့ဗီဇာအတုတွေနဲ့ပတ်သက်လို့2019ခုနှစ်ကနေစတင်ပြီးထိုင်းအနာပိုင်တွေကဖမ်းဆီးတာဟာအမှု၄ဖုတ်ခန့်ရှိပြီဖြစ်ပါတယ်ရှင်။